ကိုရီးယားနိုင်ငံရဲ့လုံသားလိုအပ်ချက်မြန်မာပြည်တွင်းကအလောက်ကန်ရှားပါလာမှုဒီအခြေအနေတွေကြောင့်အခု16ချိန်မြောက်ကျင်းပနေတဲ့ကိုရီးယားလုပ်ငန်းခွင်ကျွမ်းကျင်စာမေးပွဲ Employment Permit System EPS ဝင်ရောက်ဖြစ်ဆိုတဲ့မြန်မာနိုင်ငံသားတသိန်းလောက်ရှိပါတယ်။ဒါကပြီးခဲ့တဲ့အတုတ်တွေထက်စံချိန်တင်အများဆုံးဖြစ်ခဲ့တာပါ။ကိုရီးယားအစိုးရကလုံသားခုံမှုနှုံများလာတယ်လို့ဒီနှစ်ထဲမှာ EPS စနစ်နဲ့မြန်မာအမျိုးသမီးတွေကိုစပီးခေါ်လာတဲ့အတွက်အရေးအတွက်ပုံများလာကြောင်း EPS စာမေးပွဲဘာသာစကားမုံမံတင်တဲ့ကြောင့်ကဦးမင်းမောင်ကဗီဒီယိုကိုပြောပါတယ်
။ဒီတို့တွေက3000ဆန်ဆောင်3900ရေတော့တွေက4000ကိုမကျော်ခဲ့တာပြောတော့မင်းကြီးကညော့တော့ရက်ကလုတ်ကန်ချပါလာလဲပါတယ်ပြီးတော့ကိုရီးယားညများလဲခေါ်ပြီးတယ်ညနေနေ့နှစ်ပြန်မှာတော့အများဆုံးခေါ်ပြီးသွားလဲသွားတာများလာရဲ့အဲ့ဒီဆက်သွားမှာအခုကမြေကြီးတွေကစခေါ်လိုက်တဲ့ဆက်ကဒီနေ့မှာမြေကြီးတွေကဝင်လျှောက်လိုက်လို့လူကြီးတွေကများလာတယ်သွားတဲ့ဈေးကလည်းသွားရတာဒီမှာပြေးရတာတိစက်ရဲ့ဈေးမောဈေးကသက်သာလာရဲ့ဆိုတော့အဲကြောင့်လည်းကိုရီးယားစိတ်ဝင်စားမှုကပုံပြင်းတက်လာတာမြေကြီးတွေကလာမယ့်နှစ်တွေကဆက်ခေါ်သွားမယ်ဖြစ်သူကနောက်နှစ်ကပုံများလာနိုင်ပုံပါပဲ
နိုင်ငံကူးလက်မဲ့ရှိတာပြီးတခြားနိုင်ငံထွက်ဖို့စဉ်းစားရတဲ့အမျိုးသားတွေကလည်းဒီစာမေးပွဲကိုဝင်ပြီးဖြစ်လာတဲ့အတွက်ပုံမှန်ထက်များလာတာလို့တချို့ကပြောပါတယ်။မြန်မာနိုင်ငံသားတွေကကုန်ထုတ်လုပ်ငန်းမှာနာမည်ကောင်းရတဲ့အတွက်ဒီလုပ်ငန်းခွင်တွေအတွက်နှစ်တိုင်းတိုးပြီးခေါ်ဖို့ရှိတယ်လို့ပြောပါတယ်။အခုနှစ်အတွက်အလုပ်နေရာပေါင်း1000ကျော်ကမ်းလှမ်းထားတယ်လို့မြန်မာအလုပ်သမားရေးဌာနရဲ့အမြဲတမ်းအတွန်းဝင်ဦးညွန့်ဝင်းကဗီဒီယိုကိုပြောပါတယ
်။ကျွန်တော်ကိုရီးယားကိုကိုတာ1000ကျော်ရထားတယ်။ရထားတယ်ဆိုတာကအခုသောလာခေါ်ယူထားတဲ့ဒီတသိန်းကျော်ကနေပြီးတော့ဒီကိုရီးယားအစ္စရာရဲ့နေလာပြီးတော့လိုအပ်တဲ့စစ်ဆေးမှုတွေကိုကိုရီးယားတွေကိုယ်တိုင်ပဲလုပ်ပြီးတော့သူအောင်စင်းထုတ်ပြန်မှာဖြစ်ပါတယ်ဗျာ
ဝန်ဆောင်မှုဆောက်လုပ်ရေးစိုက်ပျိုးမွေးမြူရေးဒီလုပ်ငန်းတွေအတွက် EPS ဖြည့်ဆို့မဲ့သူတွေကဒီနေ့ဧပြီလ30ရက်ကနေမေလကုန်အထိတစ်လလုံးအတုံးလိုက်ခွဲပြီးဖြည့်ဆို့ကြမှာပါကုန်ထုတ်လုပ်ငန်းလုပ်ကံမဲ့သူတွေအတွက်စာမေးပွဲရက်ကိုတော့မေလနောက်ပိုင်းမှာထုတ်ပြန်သွားမှာဖြစ်ပါတယ်။အခြေခံလာစွာကိုရီးယားဝန်ငွေ30ပေးမှာဖြစ်လို့မြန်မာကျပ်ငွေနဲ့ဆိုရင်တစ်လောက်30ဝန်းကျင်ရကြမှာဖြစ်ပါတယ်။ကိုရီးယားအစိုးရဟာပြည်ပအလုပ်သမားတွေကိုတဖြည်းဖြည်းတိုးခေါ်လာနေပါတယ်။အခု2024ထဲမှာနိုင်ငံ16ခုကအလုပ်သမား36,500ကိုခေါ်ယူသွားမယ်လို့2023နိုဝင်ဘာလ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ကုန်ထုတ်လုပ်ငန်းအတွက်မြန်မာနိုင်ငံသားတွေကိုရတာတဲ့အရေးအတွက်ထပ်ပိုပြီးခေါ်ယူခဲ့ပါတယ်ခင်ဗျာ။